ရှမသက်ခရစ်ဝင်အခန်းကြီး2
ယူဒာပြည်ဘဲလင်မြို့၌ဟေရိုမင်းကြီးလက်ထက်ယေရှုသည်ဖွားမြင်ခြင်းကိုခံတော်မူပြီးမှမာကုပညာရှိတို့သည်အရှိပြည်ကယေရုရှလင်မြို့သို့ရောက်လာကြလျင
်ယခုဖွားမြင်သောယူဒာရှင်ဘုရင်သည်အဘယ်မှရှိတော်မူသည်
။အရှိပြည်၌သူ၏ခြေကိုငါတို့မြင်ရသည်ဖြစ်၍ဖူးထွက်ပူဇော်ခြင်းကရောက်လာပြီ
။ဟုမေးမြန်းပြောဆိုကြ၏။ထိုစကားကိုကြားလျင်ဟေရိုမင်းကြီးသည်ယေရုရှလင်မြို့သူမြို့သားအပေါင်းတို့နှင့်တကွစိတ်ပူပန်ခြင်းသို့ရောက်သည်ဖြင့်ယေဘရဟိအကြီးတို့နှင့်လူတို့တွင်ကြမ်းပြူစရာရှိသည်များတို့ကိုစူဝေးစေ၍ခရစ်တော်ကိုအပေအယက်မှဖွားမြင်လိမ့်မည်နည်းဟုမေးမြန်းတော်မူ၏။ထိုစရာတို့ကလည်းပရောဖက်တူရေးထားသောအချက်ဟုမူကား
"အိုယူဒာပြည်ဘက်လန်မြို့အစိုးရသောယူဒာမြို့တို့တွင်သင်သည်မြို့ငယ်မြို့ရုပ်မဟုတ်အကြောင်းမူကားငါဤလူစုဣသရေလအမျိုးကိုအုပ်ဆိုးရသောသခင်သည်သင်ဤအထက်မှပေါ်ထွန်းလက်တန်းဟုကြမ်းလာရှိပါ၏ထို့ကြောင့်ယူဒာပြည်ဘက်လန်မြို့၌ခရစ်တော်ကိုဖွားမြင်ရပါမည
်ဟုမင်းကြီးအားပြန်ကြားလျှောက်ထားကြ၏ထိုအခါဟေရိုမင်းကြီးသည်မာကုပညာရှိတို့ကိုမထင်မရှားခေါ်၍ကျေပေါ်ထွန်းသောအချိန်ကာလကိုစိစိမေးမြန်းပြီးမ
ှတင်တို့သွား၍ထိုသူငယ်ကိုစ조사ရှာကြပါတွေ့လျင်ငါထံသို့ပြန်လာ၍ငါလည်းထိုသူငယ်ကိုဖူးတွေ့ပူဇော်ရအောင်ကြားပြောကြပ
ါဟုမှားထားတော်မူလျက်ဘက်လင်မြို့သို့ဆေလွတ်လေ၏ထိုသူတို့သည်မင်းကြီးစကားကိုနားခံပြီးလျင်ထွက်သွားကြ၍အရှိပြည်၌မြင်ရသောကျေသည်သူတို့ရှိကသွားသည်ဖြင့်သူငယ်တော်ရှိရာအရက်အပေါ်သို့ရောက်၍တည်လဲ့နေ၏ထိုကျဲကိုမြင်ပြန်သောအခါအလွန်ဝမ်းမြောက်ဝမ်းသာခြင်းရှိ၍အိမ်သို့ဝင်လေသောမေတော်မာရိနှင့်တကွသူငယ်တော်ကိုတွေ့မြင်လျင်ပြတ်ဝတ်ကိုးကွယ်၍မိမိတို့ဗန္နာဥစ္စာတို့ကိုဖွင့်ပြီးမှလောဘန်နှင့်မူရန်တီဟုသောနန္ဒာမျိုးကို၎င်းရွှေကို၎င်းစက္ကပ်ပူဇော်ကြ၏နောက်မှဟေရုမင်းကြီးထံသို့မပြောင်းရမည်အကြောင်းအိမ်မက်တွင်ဗျာဒိတ်တော်ကိုရ၍မိမိတို့ပြည်သို့အခြားသောလမ်းဖြင့်ပြန်သွားကြ၏ထိုသူတို့သွားကြသည့်နောက်ယောသသည်အိမ်မက်ကိုမြင်သည်မှာထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍
သင်ထတော့မေတော်နှင့်သူငယ်တော်ကိုစောင့်ယူပြီးအဂုတုပြည်သို့ပြေး၍တပန်းငါပြောဆိုသည့်တိုင်အောင်ထိုပြည်၌နေတော်ဟေရုမင်းကြီးသည်သူငယ်တော်ကိုတတ်အံ့တော်ကရှာလိုက်၏
ဟုဆိုလေ၏ထိုအခါယောသသည်ထား၍မေတော်နှင့်သူငယ်တော်ကိုညအချိန်၌ဆောင်ယူပြီးလျှင်အဂုတုပြည်သို့ထွက်သွား၍ဟေရိုမင်းကြီးအနှိမ့်ဆရောက်သည့်တိုင်အောင်ထိုပြည်၌နေလေ၏ဤเจ้าရာက
ငါသားကိုအဂုတုပြည်မှငါခေါ်ခဲ့ပြီ
ဟုထားဖျားသည်ပရောဖက်ဖြင့်ထားတော်မူသောဗျာဒိတ်တော်ပြည့်စုံမည်အကြောင်းတည်းထိုအခါဟေရိုမင်းကြီးသည်မာကုပညာရှိတို့လှည့်ပြားသည်ကိုသိလျင်ပြင်းစွာအမျက်ထွက်၍လူကိုဆေးလွတ်သည်ဖြင့်မာကုပညာရှိတို့၌စစ်စစ်မေးမြန်းပြီးသောကျေး၏အချိန်ကာလကိုထောက်၍ဘဲလီမျိုးမှစသောကျေးလက်ရှိသည်များတို့၌နှစ်နှစ်ရွယ်မှစ၍ထိုရွယ်အောက်ရုပ်သောသူငယ်ယောက်ျားအပေါင်းတို့ကိုတတ်စီ၏ပရောဖက်ယေရမိဟောဘူးဒီက
ရာမအရ၌သီးစွာသောညီးတွားငိုကြွေးမြည်တမ်းခြင်းအသံကိုကြားရ၍ရာကေလသည်မိမိသားတို့မရှိသောကြောင့်ငို၍စိတ်မပြေနိုင
်ဟူသောစကားသည်ထိုအခါ၌အမှန်ကျသည်ဟေရိုမင်းကြီးအနှိမ့်ဆရောက်သည့်နောက်ယောသသည်အဂုတုပြည်၌အိမ်မက်ကိုမြင်ပြန်သည်မှာထာဝရဘုရား၏ကောင်းကင်တမန်သည်ထင်ရှား၍
သင်ထတော့မေတော်နှင့်သူငယ်တော်ကိုစောင့်ယူပြီးဣသေလတိုင်းသို့သွားတော့သူငယ်တော်ကိုသတ်အံ့သောငါရှားသောသူတို့သည်တေကြပြီ
ဟုဆိုလေ၏ထိုအခါယောသသည်ထား၍မေတော်နှင့်သူငယ်တော်ကိုစောင့်ယူပြီးလျှင်ဣသေလတိုင်းသို့သွား၍ရောက်တည်ရှိတော်ဟေရိုမင်းကြီး၏အရာ၌သားတော်အာကေလသည်ယ ယူရာပြည်တွင်မင်းပြူเจ้าကိုကြားရလျင်ထိုပြည်သို့မသွားဝွင့်၍အိမ်မဲ၌ဗျာဒိတော်ကိုရပြန်ပြီးမှဂါလိလဲပြည်သို့သွား၍ခရစ်တော်ကိုနာဇရက်လူဟုခေါ်ဝေါ်ကြလက်တန့်ဟုသောပရောဖက်တို့၏နှုတ်ထွက်နှင့်အညီနာဇရက်အမည်ရှိသောမြို့သို့ရောက်၍အမြဲနေလျ